လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်ခံနေရတဲ့စက်တွေရေးဥတွေပုံမှန်6ကြောက်ဂါဂျီနဲ့ပတ်သက်လို့ပြင်ဆင်မလားဖျက်သိမ်းမလားလွတ်တော်တွင်ဆက်လက်ဆင်းနေနေချိန်မှာပဲဒီပုံမှန်နဲ့အရေးယူခံရသူတွေလည်းပိုတိုးလာနေပါတယ်လွတ်တော်တွင်မှာတော့ဖျက်သိမ်းဖို့ထက်ပြင်ဆင်ဖို့ကိုအာရုံစိုက်နေချိန်မှာပဲတက်ကြွလှုပ်ရှားသူတွေကတော့6ကြောက်ဂါဂျီကိုအကြီးပဲဖျက်ပြဖို့တိုက်တွန်းနေကြတာပါအပြေဆုံးကတော့စက်တွေစုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာပါရှင်
ဟုတ်ပါတယ်အခုဆိုရင်တော့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်မှာ66ဂါဂျီအပါအဝင်စက်တရေဥပဒေပြင်ဆင်သည့်ဥပဒေကြမ်းကိုအခြေတည်ဆွေးနွေးနေကြပြီးတော့မကြာခင်မှာတော့လွှတ်တော်နှစ်ရက်အတွင်းမဲခွဲဆုံးဖြတ်အတည်ပြုနိုင်မှုမျှော်လင့်နေကြပါတယ်အမျိုးသားလွှတ်တော်မှာဒီဥပဒေနဲ့ပတ်သက်လို့အခြေတည်ဆွေးနွေးမှုတွေရှိနေတဲ့အကြောင်းအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ရှင့်နေကြီးဦးအောင်သိန်းကပြောပြပါတယ်ကျွန်တော်
တို့လွှတ်တော်မှာလည်းပထမဆွေးနွေးပြီးတော့ကော်မတီမှာလည်းတစ်ခါဥပဒေကြမ်းကော်မတီမှာလည်းတစ်ခါဆွေးနွေးပေါ့ဗျာနော်ဥပဒေကျမ်းရဲ့ပြင်ဆင်ချက်တွေအားလုံးလက်ခံပြီးသွားရင်စစ်တော်သဘောတူသွားပြီးပြည်သူ့စစ်တော်ပြန်ပို့အောင်ပြည်သူ့စစ်တော်ကျွန်တော်တို့ကဲ့သို့ပဲသူတို့လည်းဆွေးနွေးကြမှာဆွေးနွေးပြီးတဲ့အခါကျတော့သူတို့နဲ့ကျွန်တော်တို့နဲ့သဘောထားချင်းတိုက်ခိုက်တာရှိတာသဘောထားချင်းမတိုက်ခိုက်တာအားရဲ့ပုံမှန်ဆိုရင်တော့ပူပေါင်းဆိုပြီးတော့ပြည်သူ့စစ်တော်ကဥပဒေကြမ်းကော်မတီနဲ့အမျိုးသားလွှတ်တော်ကဥပဒေကြမ်းကော်မတီနဲ့ဆက်လိုက်ကြတယ်ပြပူပေါင်းဆိုပူပေါင်းမှာတခါတည်းဆွေးနွေးသဘောတူညီရရင်ပြီးတော့ပူပေါင်းဆွေးနွေးသဘောတူညီမရဘူးဆိုရင်ပြည်တော်စစ်တော်တက်ပြည်တော်စစ်တော်တက်ပြီးတော့ပြည်တော်စစ်တော်တက်ဆွေးနွေးပြည်တော်စစ်တော်ကမဲခွဲဆုံးပြမယ်အဲ့တော့အဆင့်ရှိတယ်
အခုလွတ်တော်တဲ့ဆွေးနွေးနေကြစေဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လည်းထည့်သွင်းစဉ်းစားမှုမရှိဘူးလို့66ကားကြီးဖြတ်သိမ်းရေးဦးဆောင်လှုပ်ရှားသူတဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်နိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့အတွက်ဒီပုံမှန်ကိုလုံးဝဖြတ်သိမ်းပေးဖို့လည်းတောင်းဆိုနေတာပါကျွန်
တော်ကတော့ဒီ66ကားကြီးကလုံးဝမရှိတင်ဘူးလို့ထင်တယ်ဘယ်တလုံးမှလည်း66ကားကြီးနဲ့ဆွေးပြေတဲ့အမှုတွေအားလုံးဟာဒီအမေရတာကြီးဖြစ်နေတာရှိတယ်ပေါ့ဆိုတော့တကယ်လို့ဒီတိုင်းကဒီလက်ရှိဥယျာဉ်အတိုင်းကအတီဖြစ်နေဆိုရင်ဒီဥပဒေကဘာမှတူးနိုင်ကြအကြောင်းမရှိဘူးဖြစ်နေဆိုတာလည်းဒီကမတ္တတာဖြစ်ပြီးတော့တကယ်တိတိယောက်ယောက်ကျင့်သိမှုမဟုတ်တဲ့အတွက်ဒီဒီဆက်လက်ပြီးဒုက္ခရောက်နေနိုင်တယ်လို့ကျွန်တော်အမြင်နဲ့အဲ့တော့ကျွန်တော်မိသားစုခံကျင်တာကဒီဆက်တဲ့ဥပဒေမှာပုံမှန်ဆက်ဆက်ကဒီပယ်ဖြစ်ရေးအတွက်ပဲကျွန်တော်ကဒီဒီကူစားဒီလိုမျိုးမဲဆန္ဒပေးခဲ့ပြီးကိုကျွန်တော်မိသားစုခံကျင်တာပါမှာ
စစ်တော်မှာဆွေးနွေးနေတဲ့ဥပဒေကြမ်းမှာတော့အမှန်တန်ပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါအဝင်အစားတို့ပြင်ဆင်ချက်တွေထည့်သွင်းထားပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကတော့နိုင်ငံသားတွေကိုဥပဒေကြောင်းအရအကာအကွယ်ပေးနိုင်အောင်ပြင်ဆင်နိုင်တဲ့အလားအလာတွေရှိတယ်လို့လည်းပြောပါတယ
်လောလောဆယ်မှာကျွန်တော်တို့ကအမှန်ပေးနိုင်တဲ့ပုံကဖြစ်သွားပြီအဲ့ဒါလည်းကျွန်တော်တို့ကဘာပြောလိုက်တာဒီဟာကိုထပ်ပြီးတော့ကျွန်တော်တို့ကဖြတ်ပြရမဆိုရင်အဲ့လိုပြည်သူလူထုတွေမဟုတ်မတရားဆော်ခါနဲ့အစိုးရတွေမဟုတ်မတရားတပုတ်လိမ့်မျိုးကြီးရှောက်ပြောတယ်ခံုံနဲ့တိကျမှန်တဲ့ဥစ္စာနဲ့ဆွဆဲရင်တော့ပြဿနာမရှိဘူးပေါ့ဗျာမမမကန်လုတ်ကြံဖန်ကြီးရဲ့ခါမျိုးတွေပေါ်ပေါက်လာရင်ပြည်သူတွေအတွက်ဘယ်လိုဘယ်လိုအကောက်အပင်းမလဲအဲ့ဒီလိုဟန်တယ်လို့တဲ့ဥပဒေတစ်ခုကတော့လိုအပ်တယ်လို့ကျွန်တော်တို့ကမြင်သဘောတူရရှိမဲ့သဘောမတူရရှိမဲ့ဒါမတတ်နိုင်ဘူး
ပုပ်က66ဂါဂျီနဲ့ပတ်သက်လို့အခြေအတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီပုပ်ကနဲ့ဖန်းစည်းတွေလည်းတိုးလာနေတယ်လို့ကိုယ်တိုင်လည်းဒီပုပ်မနဲ့အရေးယူခံရဘူးတဲ့ကိုဆောင်ခါကပြောပါတယ်
ဒီနေ့စီရင်ထုတ်ပြန်တဲ့အရာဆိုရင်ကျွန်တော်တို့ဒီဆက်တွေဥပဒေပုံမှန်ဆက်ကြောက်ကြပြီးနဲ့တရားစွဲဆိုင်ထားရတဲ့အမှုပါ80%တမှုဖြစ်သွားပြီ။ဒါနဲ့မနီယာကိုပဲဒီအတိုင်းဒီတာကြီးလွတ်တော်ကြီးကလည်းတရားကြနေပြီးတော့ဓာတ်ပုကိုဒီအယူပုံမျိုးကိုဒီဒီတရားကြနေပြီးဝေဖန်လို့ဆိုပြီးတော့ဒီတရားကိုပြန်ပြီးတော့တရားစွဲဆိုင်ထားတာရှိတယ်ပေါ့။ဆိုတော့ဖြစ်တော်မူကလေးကိုယ်တိုင်ဒီပုံမှန်ကိုအတိုက်ကြည့်နေတာကိုကျွန်တော်ကသိတော့ပို့ပြီးတော့ကျွန်တော်တို့ပို့ဆိုးရပေါ့နော်
။ပြည်တော်စုလွတ်တော်ကနေပြထမ်းမဲ့ဆက်တွေဥပဒေကိုပြင်ဆင်မိဥပဒေကျမ်းကိုတော့ပြည်သူ့ဝန်ကြီးဌာနကပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထုတ်ပြန်ခဲ့ပြီးအများပြည်သူပညာရှင်တွေနဲ့အရက်ထအဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွတ်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေကျမ်းကော်မတီကိုစာနဲ့ဖြစ်စေလူကိုယ်တိုင်ဖြစ်စေဆွေးနွေးနိုင်ကြောင်းဖိတ်ခေါ်ထားတာလည်းဖြစ်ပါတယ်ရှင်